မြန်မာနိုင်ငံတဝန်းကအချင်းထောင်တွေမှာဖမ်းဆီးခံထားရတဲ့သူတွေကိုလက်တလုံးမှာလွတ်ငင်းချမ်းသာခွင့်ပေးဖို့အစီအစဉ်မရှိသေးတဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတဦးကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာငြိမ်းချမ်းရေးကြိုးပမ်းမှုတွေကိုအတိအမှတ်ပြုတဲ့အနေနဲ့အကျဉ်းသားတွေပြန်လွှတ်ပေးဖို့အစီအစဉ်ရှိမရှိလွှတ်တော်မှာမေးခွန်းထုတ်တဲ့အချိန်အခုလိုတုံ့ပြန်ခဲ့တာပါ။အကြောင်းစုံကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကသတင်းပေးပို့ထားပါတယ်ရှင်။
တီတူလွတ်တော်မှာကော်တောင်းမဲဆန္ဒနယ်ကဥခင်ဇော်ကအမျိုးသားပြန်လည်ရင်ကြားစေရေးကိုဥတည်ပြီး27ရာစုပင်လုံကိုကြိုဆိုတဲ့အနေနဲ့နိုင်ငံတော်သမ္မတကနိုင်ငံရေးအကျဉ်းသားတွေအပြင်အကျဉ်းသူအကျဉ်းသားတွေကိုလက်တလုံးမှာလူငယ်ချမ်းသာခွင့်ပေးဖို့အစီအစဉ်ရှိမရှိအစိုးရကိုမေးခွန်းထုတ်ခဲ့တာပါ။တ
ီတော်စုငြိမ်းချမ်းရေးညီတာကိုကြိုဆိုထောက်ခံသောအပြင်အကျဉ်းသားအတွင်းမှာရှိတဲ့ကျင်းကြနေတဲ့အကျဉ်းသားအကျဉ်းသူတို့ကိုနံပါတ်1နိုင်ငံတော်သမ္မတသူကြီးသဘောဆန္ဒဖြင့်လူငယ်ချာသံဝင်ပေးရအစီအစဉ်ရှိမရှိနဲ့နံပါတ်1ဖွဲ့စည်းပုံအခြေအဝင်ပုံမှန်104နိုင်ငံတော်သမ္မတကအမျိုးသားကာကွယ်ရေးနဲ့လူတွေကောင်စီရဲ့အထောက်ခံချက်ဖြင့်လူငယ်ချာသံဝင်ပေးရအစီအစဉ်ရှိပြီးကိုဒီသို့လို့တော့ဥက္ကဋ္ဌကြီးမှတ်ဆက်ဒီကုန်းကိုမြင်ကြရခြင်းဖြစ်ပါ
ထောင်တွေနဲ့အကျဉ်းသားတွေမများမတာဖြစ်နေတဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံရဲ့အကျဉ်းတောင်တွေတိုးတက်လာစေဖို့ပြည်တွင်းပြည်ပကအကျဉ်းသားအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းနေချိန်မှာပဲလွှတ်တော်မှာအကျဉ်းသားတွေအရေးဆွေးနွေးခဲ့ကြတာပါ။မေကွန်နဲ့ပတ်သက်လို့တရားဝင်ကြီးဌာနရဲ့ဒုတိယဝန်ကြီးပိုချုပ်အောင်စိုးကတော့လက်တလုံးမှာအစီအစဉ်မရှိသေးတဲ့အကြောင်းဖြေကြားခဲ့ပါတယ်
။နိုင်ငံတော်ကဟာ2008ခုနှစ်ပြည်တော်ကမြန်မာနိုင်ငံကိုပြည်ဘုံခြေခံဥပဒေပုံမှန်104ပုံမှန်ပဲစာကြည့်နေတယ်။ပေါ်မှာဝေဖာဝေလို့ရကျင်းသူကျင်းသားများကိုစစ်တမ်းမှလူငင်းချမ်းသာခွင့်များပေးပါလို့ရှိပါတယ်။ဒါ့အပြင်နိုင်ငံတော်သမားဟာပြည်ဥဆိုင်ရာကျင်းလုံးမှုတွေပုံမှန်၄၀၀ပုံမှန်ပဲသိရ။နောက်ချင်းပြည်မှုထမှန်ကျုလိုမှာက၎င်းပြစ်ဒဏ်တင်အခုကြားခံရကြရှိသောပြစ်ဒဏ်များကိုပါဆက်လက်ကြားခံပါမည်ဟုသောစီကံချက်ထားယူ၎င်းသို့မဟုတ်စီကံချက်မထားယူ၎င်းအကျဉ်းသူကျင်းသားများတတ်ခံရှိတဲ့ပြစ်ဒဏ်များအပေါ်မှာလည်းရော့ပေါ်ပြီးလူငင်းချမ်းသာခွင့်များပေးနိုင်ပါမည်။သို့သောရောင်းငင်းရည်ညာကံ27ရာစုပြည်လုံးကို2016ခုနှစ်ဩဂုတ်လ30ရက်နေ့မှာစတင်ပြင်ပခဲ့ပြီးဖြစ်ပါသဖြင့်အခုချိန်တွင်ဂျူဇိုသောအဖြစ်လူငင်းချမ်းသာခွင့်ပေးရန်အစီအစဉ်ရှိသေးပါကြောင်းဒီတော်စုဆွေးရောက်ဖက်ပူဇော်ပြန်လည်ရှင်းလင်းပြပြအားလုံးကျေးဇူး
နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ရဲ့ပြီးခဲ့တဲ့သတင်းပတ်ထဲထုတ်ပြန်ခဲ့တဲ့အစီအရင်ခန်းစာမှာတော့အကျဉ်းဆောင်တွေနဲ့အကျဉ်းသားဥယျာဉ်မမျှတမှုအပါအဝင်ထောင်တွင်းအခြေအနေတွေကိုတိုးတက်စေနဲ့အကျဉ်းဆောင်ပြုပြင်ပြောင်းလဲရေးလုပ်ငန်းလှုပ်ဆောင်ဖို့ပြန်လည်ပြင်ဆင်ရေးဆွဲနေတဲ့အကျဉ်းဆောင်ဥတွေမူကျန်းကိုလည်းနိုင်ငံတကာစံနှုန်းတွေနဲ့အညီဖြစ်အောင်ရေးဆွဲနိုင်ဖို့တိုက်တွန်းထားပါတယ်နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဗဟိုအလုံးမှုဆောင်ဦးထွန်းကြည်ကတော့နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးဖမ်းဆီးခံရသူတွေအပါအဝင်အကျဉ်းသားတွေလွတ်မြောက်ရေးအတွက်အာဏာပိုင်တွေဘက်ကလိုလိုလားလားမရှိတဲ့အပေါ်အခုလိုပြောဆိုခဲ့ပါတယ
်နိုင်ငံရေးအကျဉ်းသားတွေအပေါ်မှာနိုင်ငံရေးတကြလှုပ်ရှားသူတွေအပေါ်မှာပြည်ရင်းအနေနဲ့ဟာရန်သူလို့အာဂရနိုင်ငံရန်သူလို့နော်အာဂရတရားတွေကိုရှေ့ထားပြီးတော့ဒီနိုင်ငံအကျဉ်းသားတွေကိုပြန်ပြေးဆွဲရတဲ့တော့တစားကန်တစ်ဖွဲပြန်ပြေးဆွဲရတာအခုချိန်ထိဆက်လက်ပြီးတော့ရှင်သန်နေဦးမယ်ဆိုရင်တော့ဒီကာဝေးစည်းချုပ်ကပဲပြောဒီဘက်မှာအစိုးရတက်ကပဲဆိုမျိုးသားပြန်လဲသိမြက်ရေးဆိုတာတော့စစ်မှန်တဲ့ခိုင်မာတဲ့မျိုးသားပြန်လဲသိမြက်ရေးတော့ပြစ်ထုံးပေါ်ပေါက်လာဖို့ဆိုတာတော့ခုနလိုမျိုးလွတ်တော်မှာဖြည့်ဆူသွားတဲ့ဖြည့်ဆူချက်ကိုကြည်ချင်းအားဖြင့်ထင်ရပေါ်နေစီပါ
NLD အစိုးရတက်လာပြီးနောက်ပိုင်းမှာတော့ပြီးခဲ့တဲ့ဧပြီလမှာနှစ်ကြိမ်တိုင်အကျဉ်းသားတွေကိုပြန်လည်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းလက်ရှိစည်ရင်းတွေအရာထောင်ချနေသူတွေထဲမှာနိုင်ငံရေးအကျဉ်းသား80ကျော်ရှိနေပြီးအမှုရင်ဆိုင်နေရသူဦးရေကတော့100နီးပါးရှိနေတာကြောင့်စုစုပေါင်း200နီးပါးလောက်ရှိနေတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောဆိုထားပါတယ်ရှင်။